ချင်းမျိုးသားတပ်ဦး CNF CN ၏ဦးဆောင်တဲ့ချင်းလန်းကောင်စီနဲ့ချင်းမျိုးသားအဖွဲ့ချုပ် CNO ပါဝင်တဲ့ချင်းညီနောင်အဖွဲ့ကြားမှာအုပ်ချုပ်ရေးနိုင်ငံရေးဆိုင်ရာသဘောထားကွဲလွဲမှုတွေရှိနေပါတယ်ဒီကွဲလွဲမှုတွေကပြည်내အတွင်းစစ်ပွဲတွေစီဦးတည်သွားနိုင်တယ်လို့ချင်းနိုင်ငံရေးသုံးသပ်သူတွေကဆိုရင်းနေပါတယ်ချင်းလန်းကောင်အဖွဲ့တချို့ကတော့အချင်းချင်းထိတိုက်တွေ့ဆုံမှုတွေကိုရှောင်ရှားဖို့အကြံပြုနေတာတွေရှိပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့တရင်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါဦးခင်ဗျာ
ချင်းမျိုးသားအဖွဲ့ချုပ် CNO ပါဝင်တဲ့ချင်းညီနောင်အဖွဲ့စည်းတွေကတင်ယူထားတဲ့နေမျိုးတွေကိုဒေသခံတွေရဲ့ခွင့်ပြုချက်မပါဘဲထိန်းချုပ်နေမျိုးအဖြစ်ချင်းလန်းကောင်စီကရယူဖို့စီရင်နီလန်းနဲ့ကြိုးပမ်းလာတာဟာချင်းလန်းနဲ့ကင်တွေကြားမှာထိတ်တိုက်ပဋိပက္ခတွေကြုံလာနိုင်တယ်လို့ချင်းနိုင်ငံရေးအဖွဲ့စည်းတွေကပြောပါတယ်။နိုင်ငံရေးလက်ဦးမှုအတွက်နေမျိုးတင်ယူနေတာကချင်းလန်းနဲ့ကင်ချင်းချင်းကြားမှာသိထွက်တန်ယူမှုတွေစီဥတီသွားနိုင်တယ်လို့ချင်းညီနောင်အဖွဲ့ကမနေ့ကမေလ၁ရက်နေ့နေစွဲနဲ့ထုတ်ပြန်ပါတယ်ချင်းညီနောင်အဖွဲ့ထဲမှာပါတဲ့ချင်းအမျိုးသားအဖွဲ့ချုပ် CNO ရဲ့ဒုဥက္ကဋ္ဌ၁ဆလိုင်းပီတာတောင်ကသူတို့ရဲ့သဘောထားကိုဗီဒီယိုကိုပြောပါတယ
်ဆိုတော့သူတို့အခုချိန်မှာချင်းလေးကိုသိမ်းလိုက်တယ်ဆိုတော့အောင်မြင်မှုကပြန်လာပါပြီဆိုတော့ဒီကားကဒါကျွန်တော်တို့ဟိုတမျိုးနဲ့ချင်းစီမှာဆဲပြီးတော့ပေါ့ရမယ်မဟုတ်ဘူးအစီအစီတော့ပေါ့ဒါသွားလိုက်တဲ့အခါကျတော့အင်အားအစီအစီချစ်စီအဲ့လိုမျိုးအစီအစီကိုချစ်စီပြီးတော့မှကျွန်တော်ချင်းညီနောင်ဒီပေါင်းတဲ့ဖွဲ့ကြီးကတောင်ပိုင်းမှာအားကြီးနေလေးစီမှာသူကပုံတိုင်းဖြစ်ပြီးတော့မှဒီတော့မှကျွန်တော်တို့ရဲ့စုမှုနေလေးစီမှာအားအလုံးကြီးကိုသူကလာပြီးတော့ဖိုက်ဖို့လုပ်သွားတယ်။အားလုံးကျွန်တော်ကမဖိုက်တာပါ။ဒီသူသိသိသားလို့ဒီလူစီမှာသူတို့နေရာယူလိုက်ပြီးဆိုရင်ကျွန်တော်ကပုံလေးဒုက္ခရောက်ပါတယ်။အခုကတည်းကမှဘာလောက်ဒီကိစ္စလောက်ကျွန်တော်ကမယူရှင်းရှင်းပြနေမှာပါ။အခုမျိုးနဲ့အခုမျိုးနဲ့အခုမျိုးနဲ့ရှိနေကိုစီစီလာရခံလို့ပါနော်။ဒီလူနဲ့ပြန်ပါကလူလားကျွန်တော်မျိုးကိုပိတ်လိုက်ပြန်ခံတယ်လူနဲ့ခံရအကုန်ဖြစ်နေမှာ
ချင်းပြည်နယ်ကျင်းတွေးမြို့စစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုချင်းညီနောင်မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဧပြီလ29ရက်မှာတင်ပိုက်ခဲ့တယ်ဆိုပေမဲ့ဒီစခန်းကိုရဖို့လေကြောင်းတိုက်ခိုက်မှုတွေကြားကလာပေါင်းများစွာတိုက်ယူခဲ့ရတယ်လို့ချင်းတော်လှန်ရေးအဖွဲ့အစည်းတွေကပြောပါတယ် CNF CNA ဟာပြည်နယ်အတွင်းမှာစစ်ကောင်စီကိုစူးစီးတိုက်ခိုက်ဖို့အတွက်ပိုပြီးအထောက်အထင့်ပြီးတခြားချင်းလက်နက်ကိုင်အစုအဖွဲ့တွေကတီးခြားတင်ယူထားတဲ့နေမျိုးတွေကိုစိုးမိုးဖို့ကြိုးပမ်းနေတာဟာနိုင်ငံရေးလက်ဦးမှုဖြစ်တယ်လို့တချို့ကပြောပါတယ် CNF CNA ရဲ့စီးရင်လှုပ်ရှားမှုတွေလှုပ်လာမယ်ဆိုရင်တုံ့ပြန်တိုက်ခတ်သွားမယ်လို့ချင်းညီနောင်အဖွဲ့တွေကသူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါချင်းမျိုးသားတပ်ဦး CNF CNA ကို VOA ကသဘောထားမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြေပြင်အခြေအနေနဲ့ထုတ်ပြန်ချက်တွေကိုကြည့်ချင်းအပြင်ချင်းလန်းကောင်စီနဲ့ချင်းညီနောင်အဖွဲ့တွေကြားမှာတွေ့ထက်တန်ယူပဋိပက္ခဖြစ်နိုင်ကြရာလက်တကန်းအကွာမှာရှိတယ်လို့ချင်းနိုင်ငံရေးလေးလာတုံ့သက်သူအာလက်ခါကပြောပါတယ
်ဥပမာတစ်ခုပြောမယ်ဆိုရင်တော့အရင်ကဒီ MDF နဲ့ CNF CNA ကြားမှာပေါ့ပြဿနာတွေရှိခဲ့တယ်အဲ့ဒီပြဿနာကိုဒီနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းဘူးအဖြေမရှာဘူးအဲ့တော့တဖြည်းဖြည်းနဲ့စီးပြစ်ပကတဲ့ပြောင်းလာပြီးတော့မှ MDF နဲ့ CNF ချတိုက်ပွဲတွေလည်းဟိုကြီးကြီးဖြစ်ခဲ့တဲ့အတင်းခါစားတွေလည်းကျွန်တော်တို့တွေ့ရတယ်ပေါ့လေအဲဆိုတော့ဘယ်တိဥတီသွားနိုင်တယ်လဲဆိုတော့တော့ကိုကျွန်တော်တို့မငြင်းနိုင်ဘူးမဆွေးနွေးဘူးမတိုင်ပင်ဘူးဆိုလို့ရှိရင်တော့ကပ်ဖက်နဲ့တစ်ဖက်ချစီးအတွင်ပြောင်းလဲလာနိုင်တယ်ဆိုတော့ကိုတို့ကျွန်တော်တို့ဟိုခံမှန်းလို့ရပါတယ်ခင်ဗျာ
ချင်းညီနောင်အဖွဲ့ကို PDF ဇိုလန်း CDF မင်တန်နဲ့ CNDF တို့က2023ဒီဇင်ဘာလ30ရက်မှာစတင်ဖွဲ့စည်းခဲ့တာပါနောက်ပိုင်းမှာမရာအုပ်ချုပ်ရေးကောင်စီ CDF ကံပတ်လက်နဲ့ CDF မတူပီတပ်မဟာတပ်တို့ပူးပေါင်းပါဝင်လာတာဖြစ်ပါတယ်ခင်ဗျာ